ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေရဲ့လွန်ကျွန်းဆက်ဆံမှုနဲ့ဖြစ်လို့ဖြစ်စီလုပ်ရက်တွေကြောင့်လူအများပြန်ဆင်မကောင်းဖြစ်ရတယ်လို့ပြဿနာပေါင်းစုံချုပ်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဥပဒေကြီးရဲ့ကောင်စီအဆောက်အုံတဲကိုအချိန်တိုလေးအတွင်းအတင်းဝင်ရောက်ခဲ့ကြတဲ့ဆန္ဒပြသူတွေကအလွန်ကျွံချက်ဖက်ပြီးဖြစ်စီတာတွေကြောင့်လူပေါင်းများစွာကိုဝန်းနေတုံ့လုပ်ခဲ့ကြတာမြင်ခဲ့ရပြီးမြင်ခဲ့ရတယ်လို့အုပ်ချုပ်ရေးမှူးလမ်းကပြောဆိုတာပါ။ဒါကြောင့်အထူးပဲကန့်ကွက်ရှုတ်ချကြရမယ်လို့လည်းသူမကပြောပါတယ်။ဟောင်ကောင်ကျွန်းကို1998ခုနှစ်မှာတရုတ်ပြည်မှကြီးထံပြန်လည်လွှဲပြောင်းခဲ့တဲ့နှစ်ပတ်လည်နေ့တနင်္လာနေ့မှာဟောင်ကောင်ဥပဒေကြီးရေးကောင်စီအဆောက်အုံတဲကိုဆန္ဒပြသူတွေစီးနင်းဝင်ရောက်ပြီးရုပ်ပုံတွေဖျက်ဆီးနိုင်ငံတွေကိုစီးပင်နဲ့ဟုတ်ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲကမြေယိုဘုံနဲ့ချိုခွဲခဲ့ပြီးတဲ့နောက်မှာဟောင်ကောင်အုပ်ချုပ်ရေးမှူးကအခုလိုပြောဆိုတာပါဟောင်ကောင်ကိုလွှဲပြောင်းပေးမှုနှစ်ပတ်လည်နေ့နဲ့တိုက်တိုက်ဆိုင်ဆိုင်ဆန္ဒပြပွဲတွေကတော့တရုတ်ပြည်မှကြီးကိုတရားခံလွှဲပြောင်းပေးရေးခွင့်ပြုမဲ့အငင်းပွားပွဲဥပဒေကြမ်းကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်